အမေရိကန်ပါဝင်နောက်နိုင်ငံတွေအနေနဲ့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အခြေအနေတွေကိုကြည့်ပြီးမြန်မာအစိုးရပေါ်ဖိအားပေးတန်ခတ်တာမျိုးလုပ်မယ်ဆိုရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအားပေးရမရောက်သလိုလက်တွေ့ကျတဲ့လှုပ်ဆောင်မှုမျိုးမဖြစ်နိုင်ဘူးလို့မြန်မာရေးသုံးသပ်သူတချို့ကမြင်ပါတယ်။ဗုဒ္ဓဟူးနေ့ကအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကြားနာပွဲတစ်ခုမှာရခိုင်ရေးနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကိုရောအစိုးရကိုပါပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့မြန်မာအစိုးရပေါ်တန်ခတ်မှုတွေဖိအားပေးမှုတွေတိုးမြင့်သွားဖို့လည်းအကြံပြုခဲ့ကြပါတယ်အပြည့်စုံကိုမခင်ဖြူထွေးကစူးစီးတင်ပြပါမယ်ရှင
်အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှပုံထူးနေကမြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေတွေနဲ့ပတ်သက်လို့တနအီနီးပါးကြာကြားနာပွဲလုပ်ခဲ့တာမှာမြန်မာနိုင်ငံရဲ့စစ်ဘက်ဆက်ဆံရေးဖြတ်တောက်တာစစ်ဘက်ခေါင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူတာတွေအပြင်မြန်မာအစိုးရကိုပေးနေတဲ့အကူအညီတွေဆိုင်ငံပုံနဲ့ကုလသမဂ္ဂမှာမြမအရေးကိုချက်ချင်းအရေးယူဆောင်ရွက်နိုင်အောင်တွန်းအားပေးလှုံ့ဆော်မှုစုရာတွေကိုအကြံပြုပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာစစ်တပ်ကလူခွေချိုးဖောက်မှုတွေကိုစူးစိုးဝါးကျူးလွန်နေတာကြောင့်ရိုဟင်ဂျာမွတ်စလင်၄သိန်းကျော်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရပြီးလက်ရှိအကြမ်းဖက်မှုအခြေအနေတွေကိုအဆုံးသတ်နိုင်အောင်အစိုးရဘက်ကဆောင်ရွက်နိုင်ခြင်းမရှိဘူးလို့ဆိုပြီးတော့မြမပေါ်တန်ခတ်မှုတွေနဲ့ဖိအားတွေတိုးမြင့်ပေးသွားဖို့ကျွမ်းကျင်ပညာရှင်တွေနဲ့လွတ်တော်မဲ့တချို့ကထောက်ပြပြောဆိုခဲ့ကြတာပါမြန်မာနိုင်ငံရည်လိလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအတွင်းကပြဿနာတွေကိုတည်တည်ကြာကြာနားလည်ဖို့လိုအပ်ပြီးမြန်မာဒီမိုကရေစီအသွေးကူးပြောင်းရေးကိုထိခိုက်စေနိုင်တဲ့ဖိအားတွန်းမြင့်ပေးတာမျိုးမဖြစ်ဖို့လိုတယ်လို့ပြောပါတယ
်။ဒါတလို့ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအကျက်သေးတွေဟာဟိုနေချင်းညချင်းဖြစ်လာတဲ့ပြဿနာတွေမဟုတ်ဘဲနဲ့ကျွန်တော်တို့နိုင်ငံဖြတ်သန်းခဲ့ရတဲ့အာဏာရှင်စနစ်ရဲ့ဆယ်စုနှစ်ပေါင်းများစွာမှာအခြေတည်ပြီးဖြစ်လာတဲ့ပြဿနာတွေဆိုတာကိုအမေရိကန်အပါအဝင်ပေါ့လေအနောက်နိုင်ငံတွေနဲ့အလေးနဲ့သာစဉ်းစားနိုင်လို့လိုအပ်တယ်လို့မြင်တယ်။အဲတကယ်လို့ဒါဟာလားအမေရိကန်အပါအဝင်အနောက်အစုနိုင်ငံတွေအနေနဲ့လက်တလောကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုအကြောင်းပြုပြီးတော့မြန်မာနိုင်ငံအပေါ်မှာဖိအားပေးမှုတွေမြင့်တင်လာမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲလမ်းကြောင်းအပေါ်မှာအဆိုးတက်ရောက်မှုတွေမရှိလာမှာကိုကျွန်တော်အနေနဲ့စိုးရိမ်မိပါတယ်။အဲ့ဒီလိုအမေရိကန်ပါဝင်အနောက်အစုဝင်နိုင်ငံတွေရဲ့ဖိအားပေးမှုကိုအကြောင်းပြုပြီးတော့ကျွန်တော်တို့နိုင်ငံဟာတရုတ်နိုင်ငံပေါ်မှာတည်တဲ့ပုံပြီးတော့ဖြီခိုရတဲ့သဘောမျိုးတရုတ်နိုင်ငံဘက်ကိုတွန်းပို့လိုက်တဲ့သဘောမျိုးဖြစ်လာမှာဟုတ်လေစိုးရိမ်စရာရှိပါတယ်အဲ့ဒီခါကျတော့လက်တော့ကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေတွေပြဿနာတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ထိတွေ့ဆက်ဆံဖြေရှင်းတဲ့နေရာမှာပန်ခင်းတမန်ခင်းအရာပေါ့လေအမျှော်မြေရှိရှိမချင်းချင်းချင်းချင်းနဲ့ထိတွေ့ပူပေါင်းဆောင်ရွက်ပြီးတော့အကောင်းဆုံးကျင့်နိုင်တဲ့နည်းလမ်းကိုရှာဖွေပြီးတော့ပေါ်ဆောင်တင်တယ်လို့ကျွန်တော်ကတော့အဲ့လိုတိုက်တွန်းအကြံပြုချင်ပါတယ်ဗ
ျအမေရိကန်အပါအဝင်နိုင်ငံတကာအနေနဲ့မြန်မာဆွေရပေါ်ဖိအားတွန်းမြင့်ပေးတာကလက်တွေ့မကျသလိုမြန်မာဆွေရအနေနဲ့ကလည်းလက်ရှိအခြေအနေမှာနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုထိထိရောက်ရောက်တွန့်ပြန်ကင်တွယ်နိုင်အောင်ကြိုးစားဆင်တယ်လို့မြန်မာရေးသုံးသပ်သူဦးအောင်သူငင်းကပြောပါတယ်
ကျွန်တော်မြင်တော့ဟိုမြန်မာအစိုးရကိုဖိအားပေးမယ်ဆိုတော့ဟိုပုံစံကလက်တွေ့အဖြေတော့မကျဘူးလို့ထင်ပါတယ်ဆိုတော့ဒါပေမဲ့ဟိုကျွန်တော်တို့ဟိုမြန်မာပြည်အစိုးရဘက်ကလည်းဖိဖို့လိုတာပေါ့နော်အခုကာလမှာအချုပ်ချာအာဏာလို့ပြောတဲ့ဒီ sovereignty ဆိုတာကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အကျွင်းမဲ့အာဏာမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဟိုဘာခေါ်မလဲနှိုင်းရသဘောဖြစ်လာတယ်နောက်တစ်ခါနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုနိုင်ငံတကာရဲ့ဒီပြောဆိုဝေဖန်မှုတွေကဒါလုံးဝပြစ်ပယ်ထားတယ်ပယ်ချထားတယ်ဆိုတာမျိုးလဲလုံးလို့မရဘူးပေါ့နော်ဆိုတော့ဒီအနေထားမှာတော့မြန်မာအစိုးရဘက်ကလည်းဒီထက်ပိုပြီးတော့ရှေ့ထွက်လုပ်ဖို့လိုသလိုမြန်မာပြည်ကိုနိုင်ငံတကာကနေဖိအားပေးပြီးတော့ပြောင်းအောင်လုပ်မယ်ဆိုတဲ့ဟာကလည်းအဖြေမဟုတ်ဘူးတော့ကျွန်တော်ထင်ပါတယ
်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပြစ်ပတ်ခါတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်ဘက်ကမြန်မာပေါ်အမြင်သဘောထားတချို့ပြောင်းလာတာကတော့သိတာတယ်လို့ဦးအောင်သူငင်းကထောက်ပြပါတယ
်ကျွန်တော်မြင်တာအခြေခံအရပေါ့နော်ဆိုတော့တချို့ကိစ္စတွေပြောင်းလာတာရှိပါတယ်အထူးသဖြင့်တော့ဒီသမ္မတဥဘာမလက်ထက်မှာမြန်မာနိုင်ငံအခြေအနေကိုသူတို့ကဒီမိုကရေစီပြည်ပပြောင်းလဲမှုမှာအောင်မြင်တဲ့ပြည်ယုံနိုင်ငံတစ်ခုပေါ့နော်ဆိုတော့ဒီလိုဟာမျိုးဒီအိုဘားမားအစိုးရကဟိုတခြားလုံးကြွေးကြော်ခဲ့ပါတယ်ဆိုတော့အခုချိန်မှာကျတော့ဒီသမ္မတထရမ့်တက်လာတော့သူကမြန်မာပြည်ပေါ်မှာစိတ်ဝင်စားမှုလည်းမရှိဘူးဆိုတော့ဒီအနေအထားမှာပဲအထူးသဖြင့်တော့ဒီအခုရခိုင်ပြည်နယ်မြောက်ပိုင်းကိစ္စကပြောမယ်ဆိုရင်နိုင်ငံတကာသတင်းမီဒီယာတွေမှာရောနိုင်ငံတကာဆွေးနွေးပြောဆိုမှုတွေမှာတော်တော်လေးဟိုစိုးရိမ်ပူပန်နေတဲ့ကိစ္စပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရဘက်ကလည်းစဉ်းစားချက်တွေကမြန်မာပြည်ကိုဒါလူခွေရေချိုးဖောက်နေတယ်နောက်တစ်ခါကျတော့သိပ်ပြီးတော့ဟိုဘာခေါ်မလဲဒုက္ခတဲ့အရေးကအရေးပေါ်ဖြစ်နေပြီအဲ့တော့ဒါကိုကျူးလွန်နေတဲ့လူတွေကိုပြစ်ဒဏ်ပေးရမယ်အရေးယူရမယ်ဖိအားပေးရမယ်ပေါ့နော်ဆိုတော့ဒီလိုပုံစံမျိုးတွေဖြစ်လာတာကျွန်တော်တွေ့ပါတယ်
ยังไงยังเนี่ยพัตตาลูมีมาสุยาบอกนั่นยังไงเหยื่อวิบังมูรีมีมาในใจมามันนี่ก็จะน่าเป็นมาเลยอาลาจูดีมีมาเสด็จเนี่ยสุยาโก้ปีนี้เนี่ยวิบังเกจาราพิบิโรสุยาบอกยืมมูรีเนี่ยพิยาจูมีปีรับบูไต่ตรงเปลี่ยนเกจาราวะที่จอดเป็นกุลธรรมกาลงจุยกังสีมาเลยยังไงยังเนี่ยพัตตาลูกุลธรรมกาจุยมูโจอันโทนิโอกูเทรสกาดีกันไหมเช่นนี้จะเปลี่ยนบูเช่นนี้ไปเลยเช่น